ယခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်ဖြစ်ရတွေ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေလုံခြုံအေးချမ်းစွာနေရပြန်နိုင်ရေးနဲ့လိုအပ်သူတွေထံအကူအညီတွေအတားအဆီးမရှိပေးနိုင်ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးမစ္စတာဘော်ဂါထတ်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမှာရောစာနာမှုအကူအညီတွေပေးအပ်နိုင်ရေးကြိုးပမ်းရမှာပါထူးထူးခြားခြားတိုးတက်လာတာမရှိသေးဘူးလို့ UNHCR ပြောကွင်းရ VV10 ထံကပြောပါတယ်မခင်ပြည်တွေကဆက်သွယ်မေးမြန်းထားတာပ
ါပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီး Mr. Volkertag မြန်မာနိုင်ငံကိုနှစ်ရက်ကြာသွားရောက်ခဲ့ပြီးတော့ Ranger မွတ်စင်ဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ဒီဒုက္ခသည်တွေအတွက်စာနာမှုအကူအညီတွေပေးရနိုင်ရေးအတွက်မြန်မာစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့သိရပါတယ်ဒုက္ခတွေတွင်နေရပြန်နိုင်ရေးအလားအလာကနှီးပါပြီလားဘယ်လိုအခြေအနေရှိပါသလဲရှင
် Yeah I believe what he discussed there was not specific and we UNHCR has not been part of plans or discussions between the two governments on
ဒုနေနဲ့ဆွေးနွေးရဆိုတာကဘယ်လိုပဲပုံဆောင်ရကြမယ်ဆိုတာလေအသေးစိတ်ဆွေးနွေးတာမျိုးမဟုတ်ပါဘူးဒုက္ခတွေတွင်နေရပြန်နိုင်ဖို့အတွက်နှစ်နိုင်ငံအစိုးရတွေကြားဆွေးနွေးမှုတွေနဲ့အစီအစဉ်ချမှတ်ဆောင်ရွက်တာတွေမှာ UNHCR မပါဝင်ပါဘူးလောလောဆယ်မှာတော့ဒုက္ခတွေတွင်နေရပြန်နိုင်ရေးနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားအပြောင်းလဲရှိရလို့ကျွန်မမထင်ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးတော့ Mr. Tuck အနေနဲ့လည်းထုတ်ပြန်ပြောဆိုစရာအကြောင်းအရာတစ်မရှိပါဘူးအလားအလာကောင်းတယ်မကောင်းဘူးပြောရတော့အောင်သူ့မှာအချက်လက်လုံလုံလောက်လောက်ရှိနေမယ်လို့မထင်ပါဘူ
းဒါပေမဲ့ဒုက္ခတွေတွင်နေရပြန်ဖို့ကိစ္စနဲ့ပတ်သက်ပြီးတော့ပဲ UNHCR က Mr. Tuck နဲ့မြန်မာဆွေရအရာရှိတွေအောက်တိုဘာလ31ရက်နေ့တုန်းကပူးတဲ့ဆွေးနွေးပွဲလုပ်ခဲ့ကြတာမဟုတ်ဘူးလားရှင်
That was at the request of the Myanmar government. They had asked us to brief them on the international standards.
အဲဒီဆွေးနွေးပွဲကမြန်မာအစိုးရဘက်ကတောင်းဆိုလို့လုပ်ခဲ့တာပါ ဒုက္ခသည်တွေကိုသူတို့အလို့ဆန္ဒနဲ့အညီနေရပြန်ပို့မှုတွေကိုနိုင်ငံတကာစံနှုန်းနဲ့အညီဘယ်လိုဆောင်ရွက်ကြလဲဆိုတာတွေကိုရှင်းလင်းပြောဆိုတာမျိုးပါစစကပြောခဲ့သလိုပါပဲဒီဆွေးနွေးပွဲကဒုက္ခတွေတွေနေရပြန်မဲ့အစီအစဉ်ကိုဆွေးနွေးတာမဟုတ်သလိုဘယ်ချိန်မှဘလို့ပုံစံနဲ့ဒုက္ခတွေဘယ်နေရာကိုပြန်လည်နေရာချထားမယ်ဆိုတဲ့အချက်လက်တွေကိုမြန်မာအစိုးရဘက်က UNHCR ကိုပြောဆိုတာလည်းမရှိပါဘူးဒါကတကယ်ကိုရေပူရဆန်တဲ့ဆွေးနွေးမှုပါဒုက္ခတွေတွေနေရပြန်ဖို့ရမှာဘလို့ဆန်နှုံးတွေရှိတယ်ဆိုတာကိုပဲဆွေးနွေးကြတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကိစ္စတွေနဲ့ပတ်သက်လာရင်နှစ်နိုင်ငံအစိုးရတွေနဲ့ပဲဆိုင်ပါတယ်
အခုဒုက္ခတွေတွေနေရပြန်လဲခေါ်ယူရင်းနဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားမှာအပြန်အလှန်ဆွဆွဲပြောနေကြတာရှိပါတယ်။မြန်မာဘက်ကဒုက္ခတွေတွေပြန်ခေါ်ဖို့အဆင်သင့်ဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကအချိန်ဆွဲနေတာလို့ဒီမြန်မာအစိုးရဘက်ကပြောတာရှိတယ်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလည်းသူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာဘက်ကမလိုက်ရောသေးဘူးဆိုတာမျိုးတွေနဲ့အပြန်အလှန်အငြင်းပွားနေကြတာရှိပါတယ်။သိမကြခင်တော့ကပဲမြန်မာဆွေရတာဝန်ရှိသူတို့ပြောသွားတာကတော့ဒီဘင်္ဂလားဒေ့ရှ်ဘက်ကနေဒုက္ခတွေစရင်ရဖို့စောင့်နေရတာလို့ဆိုပါတယ်။ဆိုတော့ဒီလိုဒုက္ခတွေစရင်လို့ကိစ္စတွေမှာရော UNHCR ကကူညီဆောင်ရွက်နေတာမရှိဘူးလားရှင
် There are different forms of registration the government the ministry of home affairs
ဒုက္ခတွေစရင်ကောက်ယူတာနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဌာနကလှုံ့ဆော်နေတာတွေရှိပါတယ်လက်ပွေနဲ့အချက်လက်တွေယူပြီးတော့စရင်ပြည်သူတာမျိုးတွေပါ UNHCR အနေနဲ့ကတော့တခြားအစိုးရဌာနတစ်ခုနဲ့အတူပူးပေါင်းပြီးစရင်ယူတာရှိပါတယ်မိသားစုကျန်းမာရေးစောင့်ရှောက်မှုတွေပေးနိုင်ဖို့ကလည်းအချက်လက်ရယူရတာတွေပါပါတယ်။ဒါပေမဲ့ဒုက္ခတွေပဲနေရပြန်ဖို့ဖို့အတွက်ဆိုပြီးတီးတန့်စည်ရင်းပြုစုကောက်ယူတာမျိုးတော့မရှိသေးပါဘူး
။သူကပြောတဲ့အထဲမှာဒီဒုက္ခတွေအစ်စ်တွေအကြောင်းပြောသွားတာပါပါတယ်။ဒုက္ခတွေတွေကအခုထိလောလောလတ်လတ်ကိုရောက်နေတာမျိုးလားရှင
့် in the last day around 2500 came
ဟုတ်ပါတယ်။မကြခင်ရက်ကနောက်ဆုံးရောက်လာတာကိုပဲ2500လောက်ရှိပါတယ်။နေဆက်ဝင်ပေါက်တစ်ခုတည်းကနေရောက်လာကြတာပါ
။ဒါနဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့စာနာမှုအကူအညီတွေပေးတဲ့နေရာမှာရောတိုးတက်မှုတွေရှိပါသလ
ား
။ UNHCR အနေနဲ့သိထားသလောက်ကတော့ပြောင်းလဲတိုးတက်လာတာတွေမရှိပါဘူး။စာနာမှုအကူအညီတွေပေးခွင့်ပြုဖို့ဆက်လက်တောင်းဆိုထားသလိုပေးခွင့်မရသေးပါဘူး။
မြန်မာဆွေရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုလုံလုံလောက်လောက်မရှိဘူးလို့ထင်ပါသလားရှင
် That's hard to say. I think I would need to check with my colleague on the ground because I don't know.
အဲ့ဒါကပြောဖို့ခက်ပါတယ်။ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကျွန်မသိချာမသိပါဘူး။ကျွန်မရဲ့လုပ်ဖော်ကိုင်းဘက်တွေကိုမေးပြမှလည်းသိမှာပါ
။ဟုတ်ကဲ့အခုနောက်ဆုံးဒုက္ခသည်အရေးအတွက်နဲ့ဒီ UNHCR ကကူညီပေးနေတဲ့အခြေအနေကိုလည်းနည်းနည်းလေးပြောပြပေးပါရှင
့်။ Operationally today we are moving several hundred refugees from one transit center to a new site
ဒီနေ့ရဲ့ကျမတို့ဒုက္ခတွေထောင်းတဲ့ခြေကိုနေရာအစ်တစ်ခုကိုပြောင်းရွှေ့ပေးခဲ့ပါတယ် သူတို့အတွက်နေရာထိုင်ခင်းဆောက်ပြီးတော့နေနိုင်မယ့်နေရာကိုပါနောက်ဆုံးဒုက္ခသည်ရေအတွက်ကိုပြောရရင်တော့ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ခမ်းမန်းကြီးဒုက္ခသည်စုစုပေါင်းက6,900ကျော်သွားပါပြီ
မက်ခင်ဖြူတွေးမေးမြန်းတင်ပြခဲ့တာပါ